ပြည်ပခါတွေဖြစ်ပွားနေတဲ့ဆီးရီးယားနိုင်ငံကတန်ကြပ်ကာကာ၃ဆင့်ဟာစနေနေ့မှာတော့ဂိုလန်ကုန်းမြင့်ကစစ်မဲ့ဇုန်နယ်မြေကိုဝင်ရောက်လာတဲ့အတွက်အစ္စရေးနိုင်ငံကကုလသမဂ္ဂလုံခြုံရေးထိန်းသိမ်းရေးတပ်ကိုတိုင်ကြားခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါရယ်နှစ်ပေါင်း40အတွင်းပထမဆုံးအကြိမ်ဖြစ်ပွားခဲ့တဲ့ဒီဖြစ်ရပ်ကြောင်းဆီးရီးယားပြည်ထနာတွေဒေတာတွင်ပြန့်နှံ့လာမှာကိုစိုးရိမ်မကင်းမှုတွေလည်းပုံမှုကြီးထွားလာခဲ့တာပါစစ်သည်တင်ရင်20အပါဝင်တန်ကြပ်ကာကာ၃ဆင့်ဟာ1968ခုနှစ်အရှိအလယ်ပိုင်းစစ်ပွဲအတွင်းဆီးရီးယားနိုင်ငံထံကနေသိမ်းပိုက်ထားတဲ့အစ္စရေးပိုင်ဂိုလန်ကုန်းမြင့်ကစစ်ကမ်းတွေနဲ့မိုင်းနှဲငယ်ကွာလောက်ထိရောက်ရှိလာတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ်။ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့လအတွင်းတနာရီကိုလူ6ဦးနှုန်းသေဆုံးနေတယ်လို့ဆီးရီးယားရေလှူရှားသူတွေကပြောဆိုပါတယ်။အော်တိုဘာလအတွင်းကပစ်ခတ်မှုတွေကြောင့်လူပေါင်း 4,532 ယောက်သေဆုံးခဲ့တယ်လို့ Syrian ကွန်ရက်လူအခွင့်ရေးအဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာတရက်ကို148ယောက်နှုန်းနဲ့တနာရီကို6ယောက်နှုန်းသေဆုံးနေတာဖြစ်ပါတယ်။ဒီတော့အတွင်းစီးရီးယန်သဘုံတွေဟာနိုင်ငံမြောက်ပိုင်းမှာရှိတဲ့ Tef Tanas Leader Scan ကိုသိမ်းယူဖို့အတွက်အစိုးရတပ်တွေနဲ့ထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားနေပါတယ်။ဒီ Leader Scan ဟာစီးရီးယားမြို့တော်ဒမတ်စကတ်နဲ့မြောက်ပိုင်းကအလက်ပိုမြို့တွေကိုဆက်သွယ်ပေးထားတဲ့အဝေးပြေးလမ်းမနာမှာတရှိပြီးတော့လာပေါင်းများစွာဒီနေရာမှာတိုက်ပွဲတွေဖြစ်ပွားနေတာပါ။တောက်ကြနေမှာတော့စီးရီးယန်သဘုံတွေဟာစူရော့ကစ်မြို့ကိုထိန်းချုပ်ထားနိုင်ပြီလို့အကဲကတ်တွေကပြောပါတယ်။ဒီမျိုးတွေဟာဆိုရင်ဆီးရီးယားမြောက်ပိုင်းမှာဗျူဟာကျတဲ့မြို့တစ်မြို့ဖြစ်ပြီးအလက်ပိုမြို့ကိုကာကွယ်ဖို့အတွက်အစိုးရတပ်တွေကတဘုံတွေကိုအပြင်းထန်ခုခံတိုက်ခတ်ခဲ့တဲ့နေရာလည်းဖြစ်ပါတယ်။အစိုးရတပ်တွေဟာအကြီးဆုံးမြို့နဲ့စီးပွားရေးအရာအချက်ကျကျတဲ့အလက်ပိုမြို့ကိုထိန်းချုပ်နိုင်ဖို့အတွက်လာပေါင်းများစွာတဘုံတွေနဲ့တိုက်ပွဲတွေဖြစ်နေတာပါ။ဆီးရီးယားနိုင်ငံတွင်ဖြစ်ပွားနေတဲ့ပဋိပက္ခတွေဟာအခုအခါမှာလာပေါင်း20ကျားကြာမြင့်ခဲ့ပြီဖြစ်ပြီးခံမှန်းခြေ 3,600 လောက်တည်ဆုံခဲ့ပါတယ်။အစိုးရတပ်တွေဟာတဘုံတွေထိမ့်ချုပ်ထားတဲ့ဒေသအတွင်းလေကြောင်းကနေအချိန်မြင့်တိုက်ခိုက်ခဲ့တာကြောင့်လူရပေါင်းများစွာကလည်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းသေဆုံးခဲ့ရပါတယ်။